ချင်းပြည်နယ်တောင်ပိုင်းကိုနှစ်ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်သောမတ်အိုဟေကင်တာနာဟာဒီကနေ့မင်းတက်မြို့နယ်ကံပက်လက်မြို့တွင်မှခရစ်ယာန်ဘာသာရေးခေါင်းဆောင်တချို့နဲ့အဓိကတွေ့ဆုံပြီးတော့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုအဓိကဆွေးနွေးခဲ့ပါတယ်။ဒီလိုလာရောက်စင်မှာဒေသခံလူမှုအခြေပြုလူမှုဖွဲ့စည်းတွေနဲ့ပြည်သူတွေကိုမတွေ့ဆုံပြစ်တာကြောင့်ဒေသခံတွေကစိတ်မကောင်းဖြစ်ရကြောင်းလည်းပြောကြပါတယ်။မစ္စတာကင်တာနာရဲ့ချင်းပြည်နယ်ခီးစင်နယ်ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ရန်ကုန်ခြေစိုက် VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မစ္စတာကင်တနာဟာမနေ့ကချင်းပြည်နယ်မင်းတပ်မြို့ကိုရောက်ရှိပြီးဒီကနေ့မနေ့အစောပိုင်းမှာတော့မင်းတပ်ကနေကံပက်လက်မြို့ကိုတွားရောက်ခဲ့ပါတယ်။ကံပက်လက်မြို့ကိုရောက်ရှိစဉ်မှာမြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာမြို့နယ်စုကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့နောက်ပိုင်းမှာတော့ဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့ကံပက်လက်မြို့သားကိုထမ်းမနာကပြောပါတယ
်။မနေ့ဆယ်နာမိနစ်နဲ့ဆယ်လောက်မှရောက်ပါတယ်ခင်ဗျ။ဒီမြို့နယ်စုကိုယ်စားလှယ်တွေမြို့မြို့ပါတီပေါ့သူတို့၅ရောက်နဲ့လူမှုရေးဝန်ကြီးဒေါက်တာပမောင်တို့နဲ့မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးမှာ9မိနစ်လောက်တွေ့ဆုံပွဲလုပ်ပါတယ်ခင်ဗျ။အဲဒီမှာကသူတို့နာတလာကျောင်းသားတွေနဲ့ပတ်သက်တဲ့အရာတွေပေါ့နောက်ပြီးတော့မြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတဲ့ဟာတွေအားတွေသူလာတဲ့အကြောင်းရင်းကိုပဲနည်းနည်းစဉ်းကြတယ်လို့ပြောပါတယ်ခင်ဗျ။ပြီးတော့အဲဒီကနေကွန်ပလက်စ်ချင်းအတင်းတော်ဖျားစခိုးကျောင်းမှာသွားသေးတယ်ခင်ဗျ။အော်ဆရာတော်အပန်း20လောက်နဲ့တွေ့ဆုံတယ်။ချင်းပြည်နယ်မှာကွန်ပလက်မြို့နယ်မှာဘာသာရေးလောလောဆယ်ဒီဘလူးလူအခွင့်အရေးဒီဘလူးဆိုရတဲ့လက်လက်မှုရှိသလားအားသာဒီပဲနည်းနည်းမှုလုပ်သွားတယ်ခင်ဗျာ
မစ္စတာကင်တာနာအနေနဲ့ဒေသခံတွေနဲ့အချိန်ပြည့်တွေ့ဆုံနိုင်တာမရှိတဲ့အပေါ်မှာစိတ်မကောင်းဖြစ်ရတယ်လို့လဲကိုထမ်းမနာကဆက်ပြောပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့အများကြီးကျေးဇူးတင်ပါတယ်ကျွန်တော်တို့လူအခွင့်အရေးကိုဆက်လက်တော့ကြီးချင်းပြည်နယ်တောင်ပိုင်းကွန်ပလက်မြို့နယ်ကိုဒီလိုမျိုးလာရောက်နိုင်တာမှာအမတန်ဝမ်းသာပါတယ်ဒါပေမဲ့တခုလေးကျွန်တော်တို့ပြောချင်တာတော့အဲ့လိုလူအခွင့်အရေးမှာအစီအစဉ်ရောက်လာတဲ့အချိန်မှာတကယ်တည်းခံလူမှုအဖွဲ့အစည်းတွေနဲ့ပုံသေးပြီးမှစစ်ဆုံမင်းများခွန်ဒီဆွေးနွေးခွန်ဒီမရခဲ့တာကျွန်တော်တို့ဝမ်းလဲပါတယ
်မနေ့ကတော့မစ္စတာကင်တန်နာဟာမင်းတပ်မြို့ကိုနေကင်းနှစ်နာရီလောက်မှရောက်ရှိခဲ့ပါတယ်မင်းတပ်မြို့မှာတော့ပြည်နယ်အစိုးရဝန်ကြီးတွေမြို့နယ်အုပ်ချုပ်ရေးအဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့တယ်လို့မြို့မီမြို့ဖားတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့မင်းတပ်မြို့ကချိုချင်းလူငယ်အဖွဲ့ခေါင်းဆောင်ကိုရှေအောင်ကပြောပါတယ်ည၈နာရီလောက်မှတော့မင်းတပ်မြို့မြို့မနှစ်ချင်းဖျားချောင်းမှာခရီးရန်ဘာသာရေးခေါင်းဆောင်တွေအပါအဝင်ဒေသခံပြည်သူအချို့နဲ့ဆွေးနွေးခဲ့ကြတယ်လို့ကိုရှေအောင်ကအခုလိုပြောပါတယ
်။အဲ့မှာဖရားကျောင်းကိုသူတို့က၈နာရီမီပါလောက်မှရောက်လာတယ်ပေါ့နော်။ည၈နာရီမီပါလောက်မှရောက်လာတော့ဟိုဖရားကျောင်းကဆရာတော်၃ဦးကပဲအကျယ်တဝန်းတင်ပြခွင့်ရခဲ့တယ်ပေါ့
။မစ္စတာကင်တာနာနဲ့တွေ့ဆုံဖို့တွားရောက်ခဲ့တဲ့ချိုချင်းလူငယ်အဖွဲ့ဝင်တွေနဲ့ဒေသခံတချို့ဟာသူတို့ဒေသအတွင်းကလူခွင့်ရေးအခြေအနေတွေကိုဆွေးနွေးခြင်းပေမဲ့အချိန်မရတာကြောင့်တင်ပြခွင့်ကောင်းကောင်းမရခဲ့ဘူးလို့လဲကိုရှေအောင်ကဆက်ပြောပါတယ်
။ဖရားကျောင်းဆရာတော်၃ပါးလည်းပြီးသွားပြီဆိုတော့ကျွန်တော်တို့ထပြီးတော့မှပြောတဲ့ခါကျတော့သူတို့ကတူတူတူတူပဲလုပ်ကြပါကျွန်တော်တို့အရန်ပင်ပန်းနေလို့ပါလို့ပဲပြောပြောနေတော့လူစုဘက်ကကြေကြေပြပြမတင်ပြခဲ့လိုက်ရဘူးဆိုတော့အခုသူကုလသမဂ္ဂကိုယူသွားမယ်ခါကတော့ဘလို့မှပြည်ဆောင်ထိုင်နေတာတော့လုံးဝမဖြစ်နိုင်ဘူးလေသူရဲ့ကုလသမဂ္ဂကိုအစီရင်ခံမဲ့သူရဲ့အစီရင်ခံစားဟာကျွန်တော်တို့လူထုရဲ့အခွင့်အရေးဒီကိုတည်တည်ဝင်ဝင်သူကြားသွားရတဲ့ဟာတွေလည်းမဖြစ်နိုင်ဘူးကျွန်တော်တို့ရဲ့အတားအဆင့်ဖန်မျိုးလည်းသူပေချနာမထောင်သွားလဲရတော့သူရေးမဲ့အစီရင်ခံစားလည်းပြည်ဆောင်နိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်တို့ကတော့ဒီမှာအဲ့လိုပဲနားလဲတယ
်မနေ့ကတွေ့ဆုံပွဲမှာတော့သူတို့လူငယ်အဖွဲ့မှတ်ပုံတင်ရမှာကြံ့ကြာနေတာနဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်မပြုတာတွေကိုတင်ပြဆွေးနွေးခဲ့တယ်။နောက်ချင်းပြည်နယ်မြောက်ပိုင်းတိရိပ်မြို့နယ်ကဒေသခံတွေသဘောမတူတဲ့မွေတောင်ဖားတောင်တပ်ထုတူးဖော်ရေးစီမံကိန်းနဲ့ပတ်သက်တဲ့စာတမ်းတွေကိုပေးအပ်ခဲ့တယ်လို့လည်းပြောပါတယ်။ချင်းပြည်နယ်အစိုးရစီပင်တရားရေးဝန်ကြီးဦးနေနိုင်ကတော့ကင်တာနာနဲ့အဖွဲ့ကိုသူတို့တွေးကျင်သူတွေနဲ့လွတ်လွတ်လပ်လပ်တွေးဆုံနိုင်ဖို့စီစဉ်ပေးခဲ့တယ်လို့လည်းပြောပါတယ်။
ကျွန်တော်တို့ကဒီလိုပြတွေးဆုံမှုကဥပမာကျွန်တော်တို့ကဒီမျိုးဖားနဲ့ဒီဒီကအာနာပိုင်နေတဲ့ကျွန်တော်တို့ကျန်းသားနဲ့ group ဖွဲ့နဲ့တွေ့တယ်အဲ့လိုတွေ့ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကသူ့ကိုတွေ့ရှင်တဲ့နဲ့တွေ့အောင်ဟိုဒီတိုင်းပဲလူတလက်ပဲတွေ့ဆုံပြေးပြီးတော့ကျွန်တော်တို့ပဲတက်တက်နေလိုက်တော့တယ်ရှောင်ပြလိုက်တော့တာ
မစ္စတာကင်တာနာနဲ့အဖွဲ့ဟာဒီကနေ့နေကင်းတနားရီခွဲလောက်မှာချင်းပြည်နယ်ကပက်လက်မြို့ကနေမကွေးတိုင်းလောင်းရှိမြို့ဘက်ကိုပြန်လည်ထွက်ခွာသွားခဲ့ပါတယ်နောက်ရက်တွေမှာတော့ရှမ်းပြည်နယ်လားရှိုးတောင်ကြီးမြို့တွေနဲ့မန္တလေးတိုင်းကမိချီလာမြို့တွေကိုတွားရောက်ဖို့ရှိနေပါတယ်။ချင်းပြည်နယ်ခီးစင်မတိုင်ခင်ကတော့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေကိုတွားရောက်ခဲ့ပါတယ်။မစ္စတာကင်တာနာဟာဒီလ21ရက်နေ့မှာမြန်မာပြည်ကပြန်လည်ထွက်ခွာမှာဖြစ်ပါတယ်။မပြန်ခင်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးသူ့ရဲ့လူခွင့်ရေးဆိုင်ရာလေးလာတွေးရှိချက်တွေကိုသတင်းထုတ်ပြန်မှာဖြစ်ပါတယ်။